လဘနွန်နိုင်ငံမှာဟစ်ဘိုလာအဖွဲ့ဝင်အများစုကင်ဆောင်တဲ့ပေကြားအရေးပေါ်အချက်ပေးသတင်းပို့ကြိယာတွေမနေ့စက်တင်ဘာလ18ရက်နေ့ကတပြိုင်တည်းပေါက်ကွဲခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုမှာအနည်းဆုံးလူ12ဦးအသက်ဆုံးပြီးတော့2800ဒဏ်ရာရသွားခဲ့တဲ့ဖြစ်ရပ်ကတော့အစ္စရေးတို့ရဲ့လက်ချက်အဖြစ်နဲ့ဟစ်ဘိုလာနဲ့လဘနွန်အစိုးရကဆွဆွဲလိုက်ပါတယ်။ဂါဇာမှာအစ္စရေးနဲ့စစ်ဖြစ်နေတဲ့ဟာမတ်စစ်သွေးကြောအဖွဲ့တွေကိုသူတို့အနေနဲ့ဆက်ပြီးတော့ပံ့ပိုးသွားမှာဖြစ်တဲ့အကြောင်းဟစ်ဘိုလာအဖွဲ့ကပြောကြားလိုက်ပါတယ်။အစ္စရေးအနေနဲ့ပြင်းထန်တဲ့လက်စားချေမှုခံရမယ်လို့လည်းဒီကနေ့သတိပေးလိုက်ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်လို့တော့အစ္စရေးဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပါဘူး။ဒါပေမဲ့အစ္စရေးနိုင်ငံရဲ့မြောက်ပိုင်းလက်ဗနွန်နယ်စပ်မှာတော့ဟစ်ဘိုလာအဖွဲ့တွေနဲ့တိုက်ခိုက်မှုတွေဖြစ်နေတဲ့စစ်ပွဲကိုပို့ပြီးတော့မှတိုးချက်လှုံ့ဆော်သွားမယ်လို့အစ္စရေးတို့ကြေညာပြီးနိုင်ပိုင်းကြာမှာပဲလက်ဗနွန်နိုင်ငံတွင်းမှာဒီပေကြားပောက်ကွဲမှုဇက်တိုက်ဖြစ်ပွားခဲ့တာပါ။ဟစ်ဘိုလာအဖွဲ့ကိုအဲ့ဒီပေကြားတွေမပို့ခင်မှာပောက်ကွဲရေးပစ္စည်းတချို့ထည့်ပေးခဲ့တယ်ဆိုတဲ့အပေါ်မှာလည်းအများစုကတန်ရရှိနေပါတယ်။သူတို့အချင်းချင်းကြားဆက်သွယ်ရေးမှာအသုံးပြုနေတဲ့လက်ကင်ဖုန်း cell phone တွေကိုအစ္စရေးကကြားဖြတ်နားထောင်နေတယ်ဆိုတဲ့စိုးရိမ်မှုတွေထွက်လာပြီးတဲ့နောက်မှာပဲအစ္စဘိုလာအဖွဲ့ခေါင်းဆောင်ကပေကြားတွေကိုအစားထိုးပြီးတော့အသုံးပြုကြဖို့ညွှန်ကြားခဲ့တာဖြစ်ပါတယ်ရှင်။